တရားပြည်နယ်ဒီမော့ဆိုမြို့နယ်ထူးလွေပြည်လာကျေးရွာအတွင်းမှာပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာတွေကနေအိမ်ခုနှစ်လုံးနဲ့ထပ်မင်းနဲ့လည်းမိလောင်ကျွမ်းခဲ့ပါတယ်။ဒေသရင်းတိုက်ပွဲတွေကြောင့်လည်းဒေသခံတွေစစ်ပေးလို့ရကိုတိတ်ဆောင်ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံပြောပြပါမယ်ရှင်
။ဒီကနေ့ဒီဇင်ဘာလ3ရက်ညနေ3နာရီလောက်မှာဒီမော့ဆိုမြို့နယ်ထူးလွေပြည်လာကျေးရွာအတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်တယ်လို့ဒမော့ဆူကီအနီအမျိုးသားကာကွယ်ရေးတပ်ဖွဲ့ဝင်တူက VOA ကိုပြောပါရယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာထူးလီဘီလာချေးရွာမှာနေအိမ်ခုနှစ်လုံးထပ်မနေမိရှုဖြက်စီးခံရရတယ်လို့လည်းသူကပြောပါရယ
်ဆောင်းတော့ခုနှစ်ပေါင်းကျော်ရှိတယ်စစ်သားရှိတာတိုက်ပွဲဖြစ်ပြီးမရှုတော့ပါစစ်သားတွေတော်လည်းဗီလာမှာပဲလေရွာထဲမှာပဲရွာထဲမှာနေရင်ချတာသူကရှိဥပါတာပေါ့သူကအန်ကေထောက်သွားအဲ့လာကြဲတယ်တဲ့သွားတာပြေသွားချောက်ကြည့်တာဘယ်နဲ့ကြည့်အစားတရားရရကျွန်တော်ဖေအမတိအိုဒီမှာဆက်ပြီးတော့တော်တော်လေးနဲ့ကြည့်နေလို့နေနေဖြစ်တာ
စစ်ကောင်စီတပ်တွေဘက်ကထူးလူပီလာကျွော်တင်းကိုဝင်ရောက်နေရယူပြီးတော့နေယူတွေကိုမှွေနှောက်မိရှုဖြက်စီးတယ်လို့ဒေသခံကာကွယ်ရေးဘက်ကပြောပေမဲ့ VOA ကတိကျတည်ပြီးလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒမော့ဆိုမြို့နယ်ဟာတိုက်ပွဲတွေပြင်းထန်နေတဲ့ဒေသတစ်ခုဖြစ်တာကြောင့်ကျွော်တော်များများကဒေသခံတွေဥပိ့အိမ်ပြေးဘီလူရမှာရှောင်တင်းနေရတယ်လို့ဒမော့ဆိုဒေသခံတူကပြောပါတယ်
ဒေသခံများတော့သူတင်ရှောင်ထားကြတယ်ဟိုပြလာရည်လဲဟိုအလုံးဟိုမရသေးဘူးချီလို့နည်းနည်းပပပြလာကြည့်တဲ့လောက်ပဲရှိမှာပေါ့နော်အဲ့ဒီဖက်ချန်တကြောတော့အဲ့ဒီထူလီပီလာရွာကဟိုဒီတိုက်ပွဲတွေစဖြစ်တဲ့ကပေါ့ဒီအဲတိုက်ပွဲစဖြစ်ကြတဲ့ရှောင်တယ်နောက်ပြီးတော့ခဏလေးပြန်လာကြတယ်ပြန်ကြည့်တယ်ပြန်ရှောင်တယ်အဲ့လိုမျိုးပဲသူတို့ကတော့အခုနောက်ပိုင်းတော့လောကပြန်လာလို့မရတော့ဘူး
နောက်ထပ်ဒေသခံတူကတော့စစ်တပ်တွေကရွာတွေကိုမကြခဏဝင်ရောက်မှွေနှောက်တယ်လို့လက်နက်ကြီးတွေလည်းအများအန်ကြောက်နေတာမှုထွက်ပြေးနေကြရတာလို့ဆိုပါတယ်
။ရွာတွေဆိုစစ်တပ်တွေဆိုခဏခဏဝင်လာတယ်အဲကြောင့်ရွာကလူတွေရွာတွေပြည့်နေကြတော့လက်နက်ကြီးကဟိုရွာတွေကြာနေစက်ပွဲချင်းနေတဲ့ဒီနောက်ပိုင်းခါကျတော့ရွာကလူတွေလည်းဝေထမ်းတယ်အမျိုးလည်းရှိတယ
်။အနာသိစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ကျားပြည်နယ်လွိုက်ကော်ကနေပြီးတော့တမောဆုမြို့ဒေါသမကြီးမြို့တို့ကိုဖြတ်ပြီးတော့ဘော်ခဲအထိကိုပောက်တဲ့လမ်းမကြီးကိုတော့ဒဇမလ3ရက်နေ့ကစပြီးတော့ရက်ကန့်တတ်မရှိနဲ့ပိတ်ဆို့ရဲဆိုပြီးကီနီမျိုးသားကာကွယ်တပ် KNDF ကဒေသခံတွေကိုသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ